ပါကစ္စတန်နိုင်ငံမှာအသေးခံဘုံးဝဲသမားတွေကနိုင်ငံရဲ့အနောက်တောင်ဘက်ကွိုက်တားမြို့မှာရှိတဲ့ထိပ်တန်းလုံခြုံရေးအရာရှိတဦးရဲ့အိမ်ကိုဗိုလ်ထူးနေကတိုက်ခိုက်ခဲ့ရမှာအရာရှိကြီးရဲ့ဇနီးအပါအဝင်အနည်းဆုံးလူ22ဦးသေဆုံးသွားတယ်လို့သိရပါတယ်။ဖောက်ခွဲမှုကိုအသေးခံဘုံးခွဲသမား2ယောက်ကပြုလုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကိုပါကစ္စတန်မှာရှိတဲ့တာလီဘန်တွေကသူတို့ပြုလုပ်တာဖြစ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။ပထမဦးဆုံးတိုက်ခိုက်သူတစ်ယောက်ကဘလူချစ်စတန်မြို့မှာရှိတဲ့ပါကစ္စတန်နေကြားဆောင်တပ်ဖွဲ့ရဲ့အကြီးအကဲအိမ်ရှိမှာသူမောင်းနေလာတဲ့ကားကိုဖောက်ခွဲလိုက်တာဖြစ်ပါတယ်။အဲ့ဒီဖောက်ခွဲမှုဖြစ်ပြီးတဲ့နောက်ခြေလင်းလာသူနောက်တဦးကအိမ်ထဲကိုပြေးဝင်ပြီးတော့သူပါလာတဲ့ဘုံးကိုခွဲလိုက်တာပါ။အိမ်ဟာဆိုးဆိုးရွားရွားပျက်စီးသွားတဲ့အပြင်ထိခိုက်ဒဏ်ရာရသူအရေအတွက်60ကျော်ရှိတယ်လို့သိရပါတယ်။အဲ့ဒီရက်မှာတာလီဘန်စစ်သွေးကြွတွေနဲ့အမျိုးသားခွဲထွက်ရေးသမားတွေလှုပ်ရှားနေတာဖြစ်ပါတယ်။ပါကစ္စတန်နေကြားဆောင်တပ်ဖွဲ့ဟာတိုင်းပြည်ရဲ့အနောက်မြောက်အရက်မှာရှိတဲ့အာဖဂန်နေဆက်ကတာလီဘန်တွေကိုတက်ခရရမှာတော်တော်လေးတက်ကြွတဲ့အဖွဲ့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။